သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာပါ sps.com.au/burmese မှာပို့မှုထူးကြတဲ့သတင်းစာမားတွေကိုရှားဖွေပ
ါ SBS မြန်မာပိုင်းကိုအင်ကာနဲ့စနေနေ့ည10:00နာရီမှနားဆင်နိုင်တယ်လို့ online ကနေလည်းအချိန်မီနားဆင်နိုင်ပါပြီ
ကိုအောင်မျိုးမင်းခင်ဗျာကျွန်တော်တို့SBS Radio မြန်မာပိုင်းစီစဉ်နဲ့အခုလိုဆွေးနွေးပေးမဲ့အတွက်ကျေးဇူးအများကြီးတင်ပါတယ
်အခုလိုမျိုးမေးမြန်းပေးတဲ့ကျေးဇူးတင်ပါတယ
်ဗျပထမဆုံးအနေနဲ့ကိုအောင်မျိုးမင်းကအခုလော်လော်ဆယ် NUG အစိုးရမှာ Human Rights ဝန်ကြီးအနေနဲ့တာဝန်ထမ်းဆောင်နေတယ်လို့သိရပါတယ်အဲ့ဒါနဲ့ပတ်သက်ပြီးသောတာရှင်တို့နည်းနည်းရှင်းပြပေးပါခင်ဗျာ
ဟုတ်ပါတယ်ကျွန်တော်ကတော့အမျိုးသားညီညွတ်ရေးအစိုးရလူ့ခွင့်ရေးဆိုင်ရာပြည်ထောင်စုဝန်ကြီးဖြစ်တော်ဝင်ပြည့်အချင်းခံရပါတယ်ဒီဝင်းကြီးဌာနကတော့ကျွန်တော်တို့မြန်မာနိုင်ငံသမိုင်းမှာရောအရှိတောင်အာရှနိုင်ငံတွေမှာရောဒါလူခွင့်ရေးကိုပြည်ထောင်စုအဆင့်နိုင်ငံတော်အဆင့်ပေါ့နော်အဲဒီအဆင့်တာဝန်ထမ်းဆောင်မှုအတွက်တာဝန်ပေးအပ်တာပထမဦးဆုံးလို့ပြောလို့ရပါတယ်အဲဒါကြောင့်မလို့ကျွန်တော်အနေနဲ့မြန်မာနိုင်ငံလိုလူခွင့်ရေးကိစ္စတွေချိုးဖောက်မှုကိစ္စတွေရမ်းများတဲ့ကိစ္စနောက်တစ်ခါလူခွင့်ရေးချိုးဖောက်မှုသမိုင်းနေချက်တန်းရတဲ့မြန်မာနိုင်ငံမှာပထမဦးဆုံးတာဝန်ပေးခြင်းခံရတဲ့အတွက်ကြောင့်မလို့လုပ်ငန်းတာဝန်နဲ့စိန်ခေါ်မှုတွေတော်တော်ကြီးပါတယ်ဒါပေမဲ့ကျွန်တော်တို့အနေနဲ့ကတော့တာဝန်ရှိတဲ့အတိုင်းမြန်မာနိုင်ငံမှာရှိတဲ့ပြည်သူလူထုအားလုံးဘုသူ့အမှခွဲခြားခြင်းမရှိဘဲနဲ့လူခွင့်ရေးတွေရရှိဖို့အတွက်လေးစားခြင်းကာကွယ်ပေးခြင်းနဲ့ညှင့်တင်ပေးခြင်းဆိုတဲ့တာဝန်၃ရပ်ကိုအစွမ်းကုန်ဆန်းဆောင်ရရှိပါတယ်
မြန်မာပြည်မှာလူအခွင့်အရေးနဲ့ပတ်သက်လို့ပြောရလို့ရှိရင်တော့အခုလောလောဆယ်စစ်အာဏာရှင်အောက်မှာဖောက်ဖြစ်တာတွေကတော့အများကြီးလူတွေကိုတတ်တယ်စန္ဒပြတဲ့လူတွေကိုဒီစနိုက်ပါရီပိုင်နဲ့ပစ်တယ်အခုနောက်ဆုံးဆိုလို့ရှိရင်ကျွန်တော်တို့ဒီကံဘလူးကပစိကြီးဝါမှာဘုံသွားချဲတို့လူ100လောက်သေကလေး30လောက်လည်းအသက်သေဆုံးနေလို့သိရပါတယ်နောက်တစ်ခါကျွန်တော်တို့ဒီဧပြီလ17ရက် KNU နယ်မြေမှာသူတို့ KNUပွဲတစ်ခုလုပ်နေတဲ့အချိန်မှာလဲသွားပြီးဘုံကျဲတယ်လို့သိရပါတယ်။အဲအမျိုးတွေတွေ့တဲ့ခါကျတော့လူ့အခွင့်အရေးဝန်ကြီးတယောက်အနေနဲ့ဗားရီများလှုပ်လို့ရပါလဲ
။ဟုတ်ကဲ့ဒီအချမ်းသက်စစ်ကောင်စီအာဏာသိမ်းမှုစ조사ပြီးမဲ့ခုဒီအာဏာမသိမ်းနိုင်သေးတဲ့နောက်ပိုင်းမှာလူခွေချိုးဖောက်မှုကြတော့အများကြီးဖြစ်ခဲ့ပါတယ်။ဖြစ်တဲ့နေရာမှာကျွန်တော်တို့အချမ်းဖက်ပြီးတော့ငင်းညက်သောဆန္ဒပြတဲ့လူကိုလူအုပ်ကိုတတ်ဖြတ်မှုဟာအစနောက်တစ်ခါကျွန်တော်တို့ထောင်ရင်းမှာနှိမ့်ဆက်ညှိမှမှုတက်ဖြတ်မှုအလေအခုဆိုရင်ဒီသူတို့ကိုစန့်ကျင်ပါတယ်လို့ယူဆတဲ့နေရာဒေသတွေမှာလေကြောင်းကတစ်ဆင့်တိုက်ခိုက်မှုတွေအစုလိုက်ပြုံလိုက်တက်ဖြတ်ဖို့အတွက်တိုက်ခိုက်မှုတွေမိစုဖြည့်ဆည်းမှုတွေကနေရာတိုင်းမှာဖြစ်နေပါတယ်အဲ့တော့ဒီကိစ္စကိုကျွန်တော်တို့အနေနဲ့ပထမဦးဆုံးဖြစ်ပျက်နေတဲ့ကိစ္စတွေကလူခွေချိုးဖောက်မှုတွေမကဘဲနဲ့နိုင်ငံတကာကသတ်မှတ်ထားတဲ့နိုင်ငံတကာရာဇဝတ်မှု international crime ကိုကျွန်တော်ရောက်ပြီးဆိုတဲ့အကြောင်းသိရှိဖို့အတွက်ဒါတွေကိုကျွန်တော်စဉ်းစားမှတ်တမ်းတင်တယ်မှတ်တမ်းတင်ုံနဲ့မကဘဲနဲ့ဒီလိုမျိုးလှုပ်ဆောင်မှုဟာနိုင်ငံတကာရာဇဝတ်မှုတွေကျူးလွန်တဲ့ရာဇဝတ်အစိတ်ကိုရောက်နေတဲ့အတွက်ကျူးလွန်တဲ့အကြမ်းဖက်စစ်ကောင်စီကိုအရေးယူနိုင်မှုအတွက်နိုင်ငံတွေကိုတင်ပို့ပေးပို့ပြီးတော့အရေးယူဖော်ဆောင်နိုင်မှုအတွက်လှုံ့ဆော်လျက်ရှိပါတယ်။ဒါကြောင့်လဲဆိုတော့မြန်မာနိုင်ငံမှာလက်ရှိအခြေအနေတရားရုံးမှာသွားပြီးတော့တိုင်ကြဖို့အတွက်တရားရုံးတွေလည်းတကယ့်ကိုတရားစီရင်မှုအောက်ဆုံးကိုရောက်နေပါပြီ။မတရားတရားရုံးတွေပဲဖြစ်ပြီးတော့မတရားစွာစီရင်မှုကြောင့်ကျွန်တော်ကိုချင်းမီကိုစရာတော်တို့လူလူတွေတည်ရန်ပြီးပြီးတော့တတ်ဖြတ်ခံနေတဲ့အခြေအနေမျိုးဖြစ်တယ်။တရားစီရင်မှုကပြိုယွင်းနေတယ်။ဒါကြောင့်မလို့ဒီကိစ္စတွေကိုစူးစမ်းဖို့နေမှာကပဲနဲ့နိုင်ငံတကာကညီရာဇဝတ်မှုကျူးလွန်တဲ့အကြမ်းဖက်စစ်ကောင်စီကိုပိတ်ဆို့ရေးယူမှုတွေတန်တမာရေးရဖိအားပေးမှုတွေဒါအပြင်စီးပွားရေးပိတ်ဆို့မှုလက်နက်တင်ဖို့ရောင်းချမှုဒါတွေလှုပ်ဆောင်မှုတွေတိုက်တွန်းနေနောက်တစ်ခါနိုင်ငံတကာခုံရုံးရာဇဝတ်မှုလမ်းကြောင်းကိုတုံးပြီးတော့အမြန်ဆုံးတရားစွဲဆိုအပြစ်ပေးနိုင်မှုအတွက်လှုပ်ဆောင်နေရှိပါတယ်ဒါအပြင်ကျွန်တော်တို့ဒီလိုမျိုးလှုပ်ဆောင်မှုတွေပါကိုယ့်ရဲ့ဒီမိုကရေစီအင်အားစုတွေလက်နက်ကင်ပြီးတော့တုံးနှံနေတဲ့တော်လှန်ရေးအင်အားစုတွေကြားထဲမှာလည်းလူခွေဆိုရဲဟာကိုလေးစားလိုက်တာဖို့အတွက်မူဝါဒချမှတ်ပေးတာဒီလိုအဖြစ်အပျက်တွေကိုကျွန်တော်တို့ ကျူးလွန်တဲ့နေရာမျိုးဖြစ်ဖို့အတွက်ဒါနဲ့ပတ်သက်ပြီးတော့ကျွန်တော်တို့အသိပညာပေးတဲ့အပိုင်းနေပြည်သူလူထုကိုလူခွေးလှုပ်ရှားမှုပါဝင်လာဖို့အတွက်ဒီပေါင်းစုံကလှုပ်ဆောင်ပြည့်ရှိပါတယ်ဗ
ျ။ဟုတ်ကဲ့ပထမတစ်ခါတော့ဒီဆက်အာဏာရှင်တွေကို International Criminal Court ပေါ့လေ ICC ကိုခေါ်သွားဖို့အတွက်ကအတော်လေးမြန်မြန်ဆန်ဆန်ဖြစ်သွားပါတယ်။အခုဒီတစ်ခေါက်မှာကြာတော့ဘာကြောင့်နှောက်နေနေပါလဲ
။ဟုတ်ပထမတစ်ခေါက်ဆိုတာဘယ်ဟာဆိုလို့လည်းတော့မသိပါဘူး။ဒါပေမဲ့International Criminal Court ကိုတင်မှုအတွက်ကျွန်တော်မြန်မာနိုင်ငံကတမယိုးချလှုပ်ထုတ်လို့နဲ့တင်လို့မရတဲ့ပုံစံမျိုးဖြစ်ပါတယ်။ International Criminal ICC ကိုတင်မယ်ဆိုရင် ICC ရဲ့စာချုပ်ဖြစ်တဲ့ Rome Statute ရောမစာချုပ်ကိုလက်မှတ်ထိုးထားတဲ့နိုင်ငံဖြစ်ဖို့ပထမအလန်းကြောင်းတစ်ခုလိုအပ်ပါတယ်။မြန်မာနိုင်ငံကအဲ့ဒီစာချုပ်ကိုလက်မှတ်ထိုးထားတာမဟုတ်ပါဘူး။နောက်ထပ်တနည်းကတော့ဒုတိယနေရာတော့တကယ်လို့များလုံခြုံရေးကောင်စီကနေဒီကိစ္စဒီနိုင်ငံမှာဖြစ်ပျက်နေတဲ့ကိစ္စကနိုင်ငံတကာရာဇဝတ်မှုမြောက်နေပြီ။ဒါကြောင့်မလို့ကျူးလွန်တဲ့ရာဇဝတ်ကောင် ICC ကိုလွှဲပြောင်းပေးမဲ့ referral case ကိုဖြစ်နိုင်ရင်ဒါမျိုးတင်လို့ရပါလေ။ဒါပေမဲ့နံပါတ်၁အရာမြန်မာနိုင်ငံက Rome Statute နဲ့လက်မှတ်မထိုးထားသေးပါဘူး။နောက်တစ်ခုဒုတိယနည်းဖြစ်တဲ့လုံခြုံရေးကောင်စီကနေလွှဲပြောင်းပေးရမယ်ဆိုရင်အကြံဖက်စစ်ကောင်စီအတွက်ကာကွယ်ပေးမဲ့နိုင်ငံကြီးနိုင်ငံလောက်ကရှိနေပါတယ်။ဒါကြောင့်မလို့ဒီပုံစံတိုင်းသွားဖို့တော့ကတမယိုးချနီလန်းနဲ့မရှိခဲ့ပါဘူး။ပထမမှုဆိုတာပါဝဆူလူပါလေခင်ဗျာ
။အဲ့ဒေါအောင်ဆန်းစုကြည်အစိုးရလက်ထက်တုန်းကဒီရိုဟင်ဂျာကိစ္စရင်းနဲ့ပတ်သက်ပြီးတော့စစ်အာဏာရှင်ကို ICC ကတရားစွဲပါတယ်။အဲ့ကဒေါအောင်ဆန်းစုကြည်ကအဲ့တော့ကသူကအစိုးရဖြစ်နေတော့ဒီစစ်တနေတဲ့သူကညှိနှိုင်းပြီးအလုံးလုံးနေရတဲ့အချိန်ဆိုတော့ဒေါ်အောင်ဆန်းစုကြည်ကအဲ ICC မှာသွားပြီးတော့ကာကွယ်ပြီးပြောပေးရပါတယ်။အဲအကြောင်းနဲ့ဒေါ်စုကိုအတော်များများပြစ်တင်ရှုံချတာရှိခဲ့ပါတယ်။အဲအကြောင်းကျွန်တော်ဆိုလိုတာပါ
။ဟုတ်ကဲ့ပါ။ဒီဟာကတော့တော်တော်များများမှားလေမှားတတ်ရှိတဲ့ကိစ္စတစ်ခုဖြစ်ပါလေ။ ICJ ဆိုတာ International Court of Justice ပါ။အဲ့ဒါတော့ကုလသမဂ္ဂမှာဖွဲ့စည်းတူထောင်ထားတဲ့နိုင်ငံတစ်ခုနဲ့တစ်ခုကြားမှာခင်းဖြစ်ပွားတဲ့ဒါနဲ့ပတ်သက်ပြီးတော့တရားမှတ်မှုရအရေးယူဆောင်ရွက်မယ်ဆိုရင်လက်ခံတဲ့နိုင်ငံတကာတရားရုံးဖြစ်ပါတယ်။ခုနပြောတဲ့ ICC ဆိုတာကတော့ရာဇဝတ်မှုကျူးလွန်တဲ့ရာဇဝတ်ကောင်ကိုကျွန်တော်တို့အရေးယူတာဖြစ်ပါတယ်။အဲ့တော့ဟုတ်ပါတယ်။အရင်တုန်းက ICJ ဆိုတာကတော့ဒီကမ်ဘီယာကနေကျွန်တော်တို့မြန်မာနိုင်ငံမှာရိုဟင်ဂျာတွေပေါ်လူမျိုးတုံးတက်ဖြတ်မှုဖြစ်ပါတယ်ဆိုတဲ့အမှုနဲ့နိုင်ငံတစ်ခုကိုတစ်ခုကကျွန်တော်တို့တရားဆွဲဆိုတာဖြစ်ပါတယ်။တရားရုံးမှာ ICJ လို့ခေါ်တဲ့ International Court of Justice မှာအမှုဖွင့်ပြီးတော့တရားဆွဲဆိုပါတယ်။အဲ့ဒါကိုဒေါ်အောင်ဆန်းစုကြည်နေနဲ့နိုင်ငံကိုကိုစားပြုပြီးဒီကိစ္စကိုတွားပြီးတော့တရားရင်ဆိုင်တာဖြစ်ပါတယ်။တရားရုံးနှစ်ခုလည်းမတူသလိုပုံစံလည်းမတူပါဘူးခင်ဗျာ။ ICJ ကနိုင်ငံတစ်ခုအနေနဲ့နိုင်ငံတစ်ခုကိုတရားဆွဲဆိုပြီးတော့တရားမှလမ်းကြောင်းရဖြေရှင်းတာဖြစ်ပါတယ်။ICC ကတော့ရာဇဝတ်မှုကျူးလွန်တဲ့ရာဇဝတ်ကောင်ကိုတရားဆွဲဆိုပြီးတော့ရာဇဝတ်မှုထုံထမ်းစင်လာအတိုင်းဖမ်းဆီးအရေးယူတဲ့တရားရုံးဖြစ်ပါတယ
်။ဟုတ်ကဲ့ကျွန်တော်အခုလောလောဆယ်မှာတော့ဒီအာဆီယံထဲမှာမလေးရှားနိုင်ငံကြီးဝန်ကြီးကလည်းဒီမြန်မာဆရာနာရှင်နဲ့ပတ်သက်ပြီးသူပြောဆိုတာရှိပါတယ်။အခုပြီးခဲ့တဲ့တရက်နှစ်မှာလည်းဒီအင်ဒိုနီးရှားသမ္မတဂျိုကိုဗီကအခုလောလောဆယ်ကမ်ဘလူးပစကြီးကြီးရမှာဘုံကျဲမှုနဲ့ပတ်သက်ပြီးသူလဲမြန်မာဆရာနာရှင်ကိုရှုံချပြောထားတယ်ရှိပါတယ်အဲ့တော့ဒီအာဆီယံအနေနဲ့ရောမြန်မာဆရာနာရှင်ပေါ်မှာသူတို့စိတ်ပြောင်းလာမယ်လို့ထင်ပါလား
အာဆီယံကတော့ဆက်စားခြင်းကျွန်တော်တို့ဒီအာနာတိန်ကိုစူးစမ်းခဲ့တဲ့ကာလအတွင်းမှာလဲမြန်မာနိုင်ငံနဲ့ပတ်သက်လို့အရင်တော့လှုပ်ထုံလုံကြီးမဟုတ်ခဲ့တဲ့အခြေအနေကိုတော့ချိုးဖောက်ပြီးတော့လွတ်ဆောင်နေတာတွေ့ပါတယ်ဘာကြောင့်လဲဆိုတော့အရင်တော့မြန်မာနိုင်ငံကိစ္စကိုသူတို့ပြည်တွင်းရေးဆိုပြီးတော့တိတိကျကျဝင်ရောက်ပြီးတော့ပြောဆိုတာမျိုးတိတ်မရှိပါဘူး။ဒါပေမဲ့အခုချိန်ထိအာဆီယံဆမ်မစ်ပါမြန်မာပြည်ကအကြမ်းဖက်စစ်အာဏာရှင်တွေရဲ့တရားခွင်ကိုသူတို့ခွင့်မပြုထားဘူး။ဒါကအာဆီယံအတွင်းမှာတကယ်ထူးခြားတဲ့တစ်ခုပါ။နောက်ပိုင်းမှာမြန်မာအရေးကိုလှုပ်ဆောင်မှုအတွက်ကြိုးပမ်းရင်းနဲ့အခြေခံမူ၅ချက်ချမှတ်ပြီးတော့သဘောတူချက်ချမှတ်ပြီးတော့လှုပ်ဆောင်နေပါလေ။အဲ့တော့ဒီစစ်ကတော့ကျွန်တော်တို့မြန်မာတမိုင်းကအာဆီယံမှာထင်ရှားအောင်ဖြစ်လာခဲ့တဲ့အခုဖြစ်ပါတယ်။ဒါပေမဲ့ပြည်စုံလုံလောက်မှုမရှိပါဘူး။ ASEAN တောင်းနေတဲ့ပုံစံတိုင်းတောင်းနေလေလေအကြမ်းဖက်စစ်ကောင်စီကခရီးမဆိုင်လေလေဖြစ်ပါတယ်။အ အဲဒါကြောင့်မလို့ကျွန်တော်တို့အာဆီယံကိုဒီကပ်ပို့လို့ဖို့အတွက်တောင်းဆိုခဲ့ပါတယ်။အခုကျွန်တော်တို့ဖြစ်ခဲ့တဲ့ကမ္ဘလူမှာဖြစ်ခဲ့တဲ့လူတက်မှုမှာအာဆီယံကတူတူချာချာဒါကိုပြင်းထန်ရှုံချတဲ့အဆင့်ကြီးရောက်လာပါတယ်။ဒါဆိုလို့ရှိရင်တော့အာဆီယံကအရင်ဆုံးကရှိခဲ့တဲ့အကျူသဘောဆက်ဆံရမယ်ဆိုတဲ့လုံလမ်းကြောင်းကိုမြန်မာနိုင်ငံနဲ့ပတ်သက်လို့ရင်တဖြည်းဖြည်းတိုးမြင့်ပြီးတော့လှုပ်ဆောင်လာတဲ့သဘောဖြစ်ပါတယ်။ကြိုးဆိုပါတယ်။ဒါပေမဲ့ကျွန်တော်တို့မြန်မာနိုင်ငံရေးကကြည်ကွဲဝနဲ့ပါတယ်ဆိုရဲချုံချယုံနဲ့ရတဲ့ဟာမျိုးမဟုတ်ပါဘူးအာဆီယံအနေနဲ့နိုင်ငံတကာနဲ့ဒီကုလသမဂ္ဂအနေအာဆီယံကဥဆောင်ပြီးတော့လှုပ်ဆောင်မှာဆိုရဲလုပ်ငန်းစဉ်ကိုတိတက်ဖို့လှုပ်ဆောင်ဖို့လိုအပ်ပါတယ်ချုံချတဲ့အရာကိုလက်ခံတယ်ဒါပေမဲ့ဒီလောက်နဲ့မတင်းတိမ်မင်းနဲ့ဒီလိုမျိုးဖြစ်နေတာကိုအမြန်ဆုံးရပ်တန့်နိုင်တဲ့နည်းလမ်းတွေကိုတခြားနိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်ပြီးတော့ပို့ပြီးပြည်ပြည်စည်းနဲ့လှုပ်ဖို့ဒါကိုကျွန်တော်တို့တိုက်တွန်းလိုပါတယ်။ဘာကြောင့်လဲဆိုတော့အခုဆိုရင်ကျွန်တော်တို့အာဆီယံကငူငါးချက်ချပြီးတော့လှုပ်ဆောင်နေတာကျွန်တော်တို့ဒါတစ်နှစ်ကျော်ရှိခဲ့ပါပြီ။ဘာမှရလက်လည်းမရှိဘူး။အချမ်းပဲစစ်ကောင်စီကဒါကိုလိုက်ရောတာလည်းမရှိဘူး။နားထောင်တာလည်းမရှိဘူး။အခုဆိုပို့ပြီးတော့စိုးရွားလာတဲ့အဆင့်တွေဖြစ်တဲ့အတွက်အရင်တုန်းကပုံစံထက်ပုံမူတိကျပုံမူပြတ်သားပြီးတော့အောင်မြင်မှုအမှန်တကယ်ပေါ်ဆောင်နေတဲ့နည်းလမ်းတွေကိုတစ်ကဘာလုံးနဲ့ပူးပေါင်းဆောင်ရွက်ပြီးကပ်ပြီးတော့အဆင့်မြင့်ပြီးတော့လှုပ်ဆောင်မှုလိုအပ်ပါပြီ
sbs.com.au/bemis ကို home နေရာမှာထားပြီးတော့အမြဲတမ်းနှာစင်နိုင်ပါတယ်နောက်ဆုံးရသတင်းတွေဆောင်းပါးတွေနဲ့စစ်တမ်းတွေမှာပါဝင်ပြီးတော့ဆက်သွယ်မှုလုပ်နိုင်ပါတယ် sbs.com.au/bemis ဖြစ်ပါတယ်ရှင်
ဒါမျိုးသတင်းဆောင်းပါးတွေကိုပိုနားဆင်လိုပါလား Apple Podcast, Google Podcast, Spotify တို့မှာသင်ပင်ရာဖြစ်ဖြစ်ရယူတဲ့ Podcast ကနေပါ